ဂျော်ဂျီယာဟာပထမအရှုံးပေးအညံ့ခံမှာမဟုတ်တယ်လို့ဂျော်ဂျီယာရဲ့ဒီမိုကရေစီကရုရှားကကျဲချနေတဲ့ဘုံတွေနဲ့ပိုပြီးခိုင်မာမြန်မြန်တယ်လို့ဂျော်ဂျီယာသမ္မတမီခဲဆာကက်ရှဗီလီက CNN ရုပ်မြင်သံကြားသတင်းဌာနနဲ့တွေ့ဆုံခဲ့မှာပြောကြားလိုက်ပါတယ်။အိုဆက်စတီးယားတောင်ပိုင်းကိုကျဲချနေတဲ့ရုရှားရဲ့ဘုံတွေမှာဒါကနေတိုအတွက်ဒါကအမေရိကန်အတွက်အမှတ်သားတွေပါတယ်လို့လည်းသူကပြောဆိုပြီးတော့ရုရှားရဲ့ရည်မှန်းချက်ပန်းနိုင်ကတော့သူ့ကိုဖြုတ်ချဖို့ပါပဲလို့ဆိုရတယ်။ပြင်သစ်ကတင်သွင်းတဲ့ဂျော်ဂျီယာနဲ့ရုရှားအပြစ်ခတ်ရစဲရေးကုလသမဂ္ဂလူညွေးကောင်စီရဲ့ဆုံးဖြတ်ချက်မူကြမ်းကိုစဉ်းစားဆွေးနွေးကြဖို့လူညွေးကောင်စီကမနေ့ကဂျော်ဂျီယာပြည်ပခအတွက်၅ချိန်မြောက်အစည်းအဝေးအပြီးမှာစီစဉ်နေပါတယ်။ကုလသမဂ္ဂဆိုင်ရာအမေရိကန်သံမတ်ဇယ်မီခါလီဇက်က CNN ရုပ်မြင်သံကြားနဲ့တွေ့ဆုံခဲ့မှာရုရှားအနေနဲ့တကဘာလုံးနဲ့ဆက်ဆံရေးပြက်ပြားမှုကိုဂျော်ဂျီယာကိုတိုက်ခိုက်မှုရဲ့တံပိုးအဖြစ်ပေးဆပ်ရလိမ့်မယ်။လူညွေးကောင်စီကရုရှားကိုဖိအားပေးပြီးအပြစ်အခတ်ရစဲရေးကိုလက်ခံဖို့ဆောင်ရွက်ပါလို့တိုက်တွန်းပြောကြားလိုက်ပါတယ်။ဥရောပသမဂ္ဂ EU ကြောထောက်နောက်ခံပေးထားတဲ့ရုရှားနဲ့ဂျော်ဂျီယာတပ်တွေကြားအပြစ်ခတ်ရစဲရေးသဘောတူညီမှုကိုသူ့အနေနဲ့လက်မှတ်ရေးထိုးခဲ့ပြီးပြီလို့ဂျော်ဂျီယာသမ္မတမီခဲဆာကက်ရှဗီလီကမနေ့ကကြေညာလိုက်ပါတယ်။ရုရှားဒူးဝင်ကြီးချုပ်ဖြစ်တဲ့ဆာဂျီအီဗန်နော့ဖ်ကတော့ဂျော်ဂျီယာကအကြမ်းဖက်မှုတွေဘရောမှမလုပ်ပါဘူးလို့ကတိပြုမှရုရှားအနေနဲ့အဲ့ဒီသဘောတူညီမှုကိုလက်မှတ်ရေးထိုးမယ်လို့အမေရိကန်ရုပ်မြင်သံကြားအစီအစဉ်တစ်ခုကိုပြောကြားလိုက်ပါတယ်။လက်ရှိဂျော်ဂျီယာအစိုးရကိုဖြုတ်ချဖို့ရုရှားကနီးလန်းရှာနေတာဖြစ်တယ်လို့အမေရိကန်သမ္မတဂျော့ဂျ်ဘုတ်ကလည်းအင်ဗျူတော်မှာမနေ့ကပြောဆိုခဲ့ပါတယ်။
ဇင်ဘာဘွေသမ္မတရောဘတ်မူဂါဘေရဲ့ဇနူး PF ပါတီနဲ့အတိုက်ခံခေါင်းဆောင်မော်ဂန်ရှန်ဂရာရဲ့ဒီမိုကရေစီပြောင်းလဲလှုပ်ရှားမှုပါတီတို့အကြားမနေ့ကနောက်ဆုံးတကြိမ်မျက်နှာစုံညီတွေ့ဆုံဆွေးနွေးလို့အပြီးမှာနှစ်ဖက်ဘယ်လိုအာဏာခွဲဝေမလဲဆိုတာကိုတော့သဘောတူညီမှုမရရှိခဲ့ပါဘူး